လက်တလောအကြံဖက်ပြိပက္ခတွေရှိနေတဲ့ရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့မှန်ကန်တဲ့သတင်းချက်လက်တွေလွတ်လွတ်လပ်လပ်ရယူနိုင်အောင်အစိုးရကသတင်းသမားတွေရဲ့လုံခြုံရေးအတွက်အမြန်ဆုံးစီစဉ်ဆောင်ရွက်ပေးတယ်လို့သတင်းမီဒီယာသမားတွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကထောက်ပြပြောဆိုကြပါတယ်။အင်တာနက်လူမှုကွန်ရက်တွေပေါ်မှာဘသူဘဝမှန်းမသိရတဲ့သူတွေတင်ထားတဲ့သတင်းတွေကြောင့်လူမှုတွေကြားစိုးရိမ်ပူပန်မှုတွေမြင့်တက်လာစေသလိုဒီရက်ပိုင်းအတွက်မှာပဲသတင်းသမားတို့ချင်းချောက်ခံရတာရံပြုတိုက်ခိုက်ခံရတာတွေလည်းရှိခဲ့ပါတယ်။အပြည့်စုံကိုတော့မက်ခင်ပြူတွေကတင်ပြပေးပါမယ်ရှင်
။ရခိုင်ပြည်နယ်မြောက်ပိုင်းဘူးတီတောင်နယ်မောင်တော်ဒေသတွေမှာပြီးခဲ့တဲ့ရက်ပိုင်းတွေကစလို့လက်နက်ကိုင်ကျန်းပတ်သမားတွေရဲ့တိုက်ခိုက်မှုတွေကြုံခဲ့ရပြီးတဲ့နောက်မတိမငိမ့်ဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့သတင်းရယူဖို့ကြိုးစားကြတဲ့ဒေသခံသတင်းသမားတို့ကကေဇေးစခန်းတွေမှာနေထိုင်နေကြတဲ့သူတွေကချင်းချောက်တာရံပြုတိုက်ခိုက်တာတွေရှိခဲ့ပါတယ်။ဒါအပြင်အစိုးရအစီအစဉ်နဲ့တွားတဲ့သတင်းသမားတို့ကိုပဲတက်ဆိုင်ရာကလိုက်လံပြသတာတွေရှိပြီးတော့မိမိဘာသာသတင်းရယူဖို့တွားကြတဲ့သတင်းသမားတွေကိုတော့အာဏာပိုင်တွေကခွင့်မပြုတော့ပါဘူး။ဒါဟာသတင်းသမားတွေနဲ့လွတ်လပ်စွာသတင်းရယူခွင့်အတွက်စိုးရိမ်ရတဲ့အခြေအနေဖြစ်တယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့ဝင်တဦးဖြစ်တဲ့ဦးမြင့်ကျော်ကပြောပါရစေ။ကျွန်
တော်ကြားသလားတော့အိမ်မောင်နှံနဲ့ဘူးကြီးတောင်ပဲမှာဒီကန်ဒီတာကသတင်းတော့ဒီတောင်မှပဲတော်တော်လေးကိုသူတို့ဒီထားပြီးသွားနေရတယ်။နောက်ချင်းချောက်မှုတွေလည်းနှစ်ချိန်သုံးချိန်လောက်ကျောင်းသွားတယ်လို့အဲဒီတော့ကတင်းချောက်တယောက်ကပြောတယ်။ဆိုလိုတာကကေဇေးကြီးစခန်းမှာနေနေတဲ့သူတွေကပြန်ပြီးတော့ရံပြုတ်ကျင်တဲ့အမူအရာတွေနဲ့အဲ့လိုမျိုးဟာတွေတွေ့နေရတယ်ပေါ့နော်။သူတို့တစ်ခါမှဒီဖြစ်တဲ့မျိုးမကြုံဘူးလို့ပြောတယ်။ဆိုတော့ဒီကြိမ်ကတော့ဆိုရှယ်မီဒီယာရောဆိုရှယ်မီဒီယာကိုတုံးချပြီးတော့သတင်းသမားတွေကိုတိုက်ခိုက်တဲ့အဖွဲ့အစည်းတွေပေါ့လေဘယ်သူတွေပဲဝါရီတော့ကျွန်တော်လည်းမသိပါဘူးသူတို့အဲ့ဒီဟာတွေရဲ့ဝါရပြန့်ကျက်မှိုင်းတိုင်းတဲ့ဟာတွေကတိုင်းတာခုထိတရားမရှိနေတာတွေ့ရတော့နော်ဆိုတော့သတင်းသမားတွေအဲ့ဒီချက်ကိုတိကျသတိထားတဲ့လို့ထင်တယ်အရင်ချိန်နေတော့မတူဘူးကိုကိုယ်ပြပြီးတော့သတင်းသမားတွေပုံပြီးအန္တရာယ်ရှိလာတဲ့အနေအထားမျိုးဖြစ်နေတာနော်
ရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်လို့သတင်းချက်လက်တွေရယူတဲ့နေရာမှာအဟန့်ချားတွေရှိနေတဲ့အတွက်လူတွေကြားမှာစိုးရိမ်မှုတွေပုံမှန်မြင့်တက်လာစေတယ်လို့ဆိုပြီးပတ်ကံတဲ့သတင်းချက်လက်တွေကိုလူအများသိရှိနိုင်အောင်သတင်းသမားတွေရဲ့လုံခြုံရေးနဲ့လွတ်လပ်စွာသတင်းရယူခွင့်ကိုအစိုးရကအကောက်အွယ်ပေးဖို့မြန်မာရက်ဖက်လူမှုဖွဲ့စည်းနေရကျော်ကလည်းဩဂတ်လ28ရက်နေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်ရှုပ်ထွေးနေတဲ့အခြေအနေအောက်မှာလူမှုကြားနားလည်မှုလွဲမှားပြီးတော့သွေးဆူအောင်ကြွစေမယ့်နိုင်ငံရေးအရာမတိမငိမ့်ဖြစ်စေမယ့်ဖော်ပြချက်တွေကိုရှောင်ရှားဖို့အရေးကြီးတယ်လို့ဆွေသဟအဖွဲ့ကဦးဟန်စုကပြောပါတယ
်။အခုဆိုလို့ရှိရင်ဒီစိတ်ကောင်းစလာရဲ့ information center အစားပေါ့နော်။ဒီကျွန်တော်တို့တင်ပြနေတဲ့ဒီမှာဆော့ဘိုင်းဟာဒီမှာဆိုလို့ရှိရင်ကျွန်တော်တို့မှာဒီတကယ်ကိုအလောင်းကြီးအလောင်းပုံကြီးတကယ်သွေးဆူကြောင့်ဖြစ်ဖြစ်နိုင်တဲ့အခြေအနေမျိုးတွေကိုထုတ်ပြန်လာမျိုးတွေ့ရတယ်ပေါ့နော်။အဲ့ဒါတွေကဟိုတကယ်တမ်းမဆင်မြင်နိုင်တဲ့တွေ့အခြေအနေတွေကဟုတ်တော့ဒီကမှာတွေးဆစီနေပါတော့ဒီသားတွေမှာဟောတခြားနေရာတွေကိုဒီတွေးဆမှုတွေးရင်ဒါတွေမြင့်တက်လာစီရဲ့ကျွန်တော်တို့အသုံးသက်တယ်ခင်ဗျအားကြောင့်ကျွန်တော်တို့ကပြိပကကိုပုံမှန်မြင်မလာအောင်သိသိနဲ့ဒရင်ထုတ်ပြမှုမျိုးတွေထုတ်ဖြစ်နေတဲ့အတွက်ကျွန်တော်တို့အားရဟာကိုထုတ်ပြရလာဖြစ်တယ်အခုကကျွန်တော်တို့ဒီပြီးခဲ့တဲ့ဒီတပတ်အတွင်းမှာပြိပကဖြစ်ပြီးဒီနေ့အထိကိုကျွန်တော်တို့ community တွေအားလုံးတခြားနေရာ community တွေအကုန်လုံးကဒီ online ကထုတ်ပြတဲ့ဒရင်တွေပေါ်မှာကိုပဲကျွန်တော်တို့ကဟိုကနိုင်လို့ပြမှာဖိတ်လို့တဲ့လူကဆိုကြဆွေးနေတဲ့လူကဆွေးနေကဲကိုကျွန်တော်ယုံကြည်ဖိတ်ထားတဲ့သတင်းမီဒီယာတွေဒီပြည်သူနဲ့တိုက်ရိုက်ထိတွေ့နေတဲ့သတင်းမီဒီယာတွေကိုယ်ရင်သွားယူပြီးကျွန်တော်တို့မျက်မြင်တွေ့ပါတယ်ဆိုတော့ပို့ကနည်းတယ်ပေါ့နော်အဲ့ဒါကြောင့်မလူလာအပ်တဲ့သတင်းတွေကပို့ပြီးမှလူလူကြပြန့်နှံ့နေတယ်တော့တကယ်အဲ့တော့လူပြိမခါတခြားနေရာဖြစ်တော့ကုလားနိုင်နေဖြစ်တဲ့အတွက်ဒီသတင်းဌာနတွေသတင်းမီဒီယာတွေကိုလွတ်လပ်စွာသွားယူဖို့အဲ့ဒီဘက်ကိုလူလုံးကြောင့်အမှခံချက်ရှိဖို့ဆိုရအောင်လှုပ်ဆောင်ပေးဖို့အမြဲတမ်းလှုပ်ဆောင်ပေးဖို့ကျွန်တော်တောင်းဆိုတာပါခင်ဗျာ
လွတ်လပ်တဲ့သတင်းမီဒီယာတွေကိုအကာအကွယ်မပေးဘဲသတင်းရယူမှုတွေကိုကန့်သန့်ဟန့်တားတာတွေဟာသတင်းတွေကိုအမောက်ချရာကြားတယ်လို့သတင်းမီဒီယာကောင်စီကဦးမြင့်ကျော်ကပြောပါရယ်
။ဒေသကစီးပင်တစ်ခုစီးပင်ကြီးနှုတ်လိုက်ပြီးတော့အဲ့ဒီစီးပင်ကလည်းအရေးပြတ်ကန့်သန့်ချက်တွေအချိန်ကန့်သန့်ချက်တွေနဲ့မီဒီယာရေးချွေမှုတွေနဲ့တုတ်ပြီးတော့လွတ်လပ်တဲ့သတင်းယူခွင့်ရှိနေပါတယ်ဆိုတဲ့ဟာမျိုးဝါရဖြန့်တာမျိုးတော့ကျွန်တော်လည်းသဘောမကျအောင်အဲ့ဒီချိန်မျိုးတော့အောက်မှာတော့သတင်းလွတ်လပ်စွာစီးပင်မရှိမှမဟုတ်ဘူး။မီဒီယာကိုအန္တရာယ်ကြည့်တယ်လို့ပြောပြီးဒီလိုတော့ကိစ္စတွေမီဒီယာရေးသားမှာဆိုရင်ပိတ်ထားတာမျိုးကလည်းအားလုံးအတွက်မကောင်းဘူးလို့ကျွန်တော်တော့မြင်တ
ယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂတ်လ25ရက်နေ့မနေ့အစောပိုင်းကစလို့လုံခြုံရေးနဲ့ရဲကစခန်း30လောက်ကိုလက်နက်ကင်စစ်သွေးကြွားတွေကတိုက်ခိုက်ခဲ့တယ်လို့ရွာတွေလည်းတိုက်ခိုက်ခံခဲ့ရတာပါ။ရခိုင်ရွာတွေကပြည်သူအများအပြားဘေးလွတ်ရာထွက်ပြေးနေကြတယ်လို့မွတ်စလင်ရွာတွေမှာလည်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်နေကြရပြီးဒီလိုထွက်ပြေးနေတဲ့မွတ်စလင်ဒုက္ခသည်တွေကိုလုံခြုံရေးတပ်တွေကတိုက်ခိုက်တယ်ဆိုတဲ့ဆွတ်ဆွဲမှုတွေလည်းထွက်ပေါ်နေတာပါ။ဒီလိုအခြေအနေတွေနဲ့ပတ်သက်ပြီးတော့သတင်းမှန်ရယူဖို့အတွက်စူးစမ်းကြတဲ့သတင်းသမားတွေချိတ်ချောက်ခံရတာရံပြူတိုက်ခိုက်ခံရတာတွေလည်းဒီရက်ပိုင်းမှာရှိလာတာဖြစ်ပါရဲ့ရှင်